ီခဲ့တဲ့နှစ်မိုးစဘာစိုက်တဲ့အချိန်မှာရေကြီးရေလျှံတာတွေဖြစ်ခဲ့သလိုနောက်ပိုင်းစိုက်တဲ့လယ်တွေမှာလည်းဓာတ်မြေဩဇာကိုလူတလောက်မတုံးနိုင်တာပိုးကြတာတွေကြောင့်အထွန်းနှုံးရော့ပြီးလယ်သမားအများစုအရှုံးပေါ်ကြရပါတယ်။စဘာစိတ်ကလည်းထိုးကျနေတယ်လို့လယ်သမားတွေက VOA ကိုပြောကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစံကျော်ကတင်ပြထားပါတယ်ရှင်။
စဘာအထွန်းနှုံးရော့ပြီးဈေးလဲကျနေတဲ့အတွက်ဒီနှစ်ကအဆုံးရှုံးများတဲ့နှစ်ဖြစ်တယ်လို့အေဝတီတိုင်းနဲ့ပဲခူးတိုင်းကလယ်သမားတွေက VOA ကိုပြောပါတယ်။မြေဩဇာနဲ့ပိုးသက်ဈေးကိုဝယ်မတုံးနိုင်လို့မကြခင်ထွက်မဲ့ရက်60စဘာကလည်းဖြုတ်ပိုးကျပြီးအထွန်းနှုံးကျနေပါတယ်။အထွက်ရော့ပေမဲ့စံကုန်ကအသင်းတွေကစဘာဈေးကိုမနှစ်ကထက်နှိမ်ပြီးဝယ်ယူနေတာကြောင့်လယ်သမားတွေပိုပြီးကြက်တဲလာကြောင်းပဲခူးတိုင်းကလယ်သမားတို့ကပြောပါတယ်။မနှစ်ကစဘာတင်းတရာကို18သိန်းလောက်နဲ့စပြီးဝယ်ခဲ့ပေမဲ့အခုနှစ်မှာ14သိန်းလောက်ချပြီးဝယ်ယူနေကြောင်းပြောပါတယ်
။ဒီကအကောင်လုံးကြီးကပုံစံလေးဆိုအခုအောင်းလာပါတယ်။ဒါအခုဒီစိတ်တင်းပြီးတဲ့အချိန်လောက်ရှိကိုစခင်းလို့ပြောရဲဆိုတော့ဆိုတော့ဒီလိုလာမှကျွန်တော်မလိုက်နိုင်လို့လို့ဆိုရဲအတိအကျနေဒီတန်းရောတာကြီးတွေကြီးချင်းဝါရဲ့ကြီးရဲ့ကြီးအဲ့လိုထိုက်ရတဲ့အဲ့လိုချက်ပိုးတွေပါကြတဲ့အခါတော့အချင်းရပြန်လိုက်ရအဲ့ဒီအလုံးလေးရကျော်ပြီးတော့ပြီးရောရဲ့ဒီတော့အလားကလာရီကြရဲတက်တယ်ဆိုတာကတော့ဒီဆံလုံးတိုင်းကိုဆံစပန်းပုံတွေလို့ပေါ့နော်ဒါသိနေတယ်ဒါတိုင်းရိုက်ပတ်တက်လို့ကျွန်တော်လည်းသိလာရကျွန်တော်သိပြကြအဲဒိတ်ကိုဥပမာ6000နဲ့6000နဲ့900တော့ဒါဆိုဆက်နေတယ်ဒီလိုပါဒါမဲ့တကယ်လို့ဒါသားလုံးတွေတက်ကျိုးတက်ပြတ်ခါတယ်ပေါ့ဆံကြီးကအဝိအဝိတောက်တာလား6000ကျော်တော့ရှိတယ်
တေးကတင်း90ထွက်တဲ့ပေါ်ဆန်းနဲ့တောင်ပြန်လိုဆန်ချောကတင်း90အောက်ကိုကျလာပါတယ်။ပြပဈေးကွက်ရှိတဲ့တေးကတင်း100ထွက်တဲ့ဆန်ချန်းကတော့တင်း60လောက်ထိကျဆင်းသွားတာပါ။ဆန်ချောဈေးတွေအရင်နှစ်ကထက်ထပ်ပြီးကျသွားလို့အရှုံးပေါ်နေကြောင်းအေယာဗရီတိုင်းကလယ်သမားတူက VOA ကိုပြောပါတယ်
။လယ်သမားတော့ဒီနေ့ကဘလို့မှရှုံးပေါ်တယ်ဆိုတော့မပြောပါဘူး။အခုဟောင်းသေးတာတော့မဆက်ချင်သေးမှာပေါ့လေ။အဲ့မင်းကလည်းအဲ့အချိန်ကျော်ပြီ။ဒီတော့အဝါပေါ့။ချောအတော်လာမှာပေါ့။မနေ့ကလည်းဒီချိန်ကုန်ပြီးရတော့ပေါ့။ဒီနေ့ကအရာဒီနေ့ပိုးအောင်ဖြစ်တော့လက်သမားအများကြီးကိုတော့ရတယ်ပေါ့။ဒီကမကောင်းတဲ့ဆက်တော့ဒီနေ့ကလက်သမားကအရှုံးပြရတယ်။
2024ခုနှစ်ဇူလိုင်ကနေစက်တင်ဘာလအတွင်းမှာမုံတိုင်းတိုက်ခိုက်ခဲ့တဲ့အတွက်တနင်္ဂနွေလုံးနီးပါးရေကြီးရေလျှံတာတွေဖြစ်ခဲ့ပါတယ်။ပဲခူးတိုင်းမန္တလေးတိုင်းအေဝတီတိုင်းရှမ်းပြည်နယ်စတဲ့စိုက်ပျိုးရေးအဓိကလုပ်တဲ့နေရာတွေမှာလယ်မြေအေကတောင်းချီပျက်စီးခဲ့တယ်လို့ခန့်မှန်းကြပါတယ်။ပြန်ဆိုင်တဲ့လယ်တွေမှာလည်းပိုးမွှားကြရောက်လို့အထွက်နှုံးကိုအတော်လေးထိခိုက်ခဲ့ကြောင်းပြောပါတယ်။ရခိုင်မှာတော့စစ်ပွဲတွေကြောင့်စိုက်စည်းရိမ်နဲ့လုံသားငှားရမ်းကတွေကအဆမတန်ဈေးကြီးနေတယ်လို့အခုလိုအထွက်နှုံးကြတဲ့နှစ်မှာခိုင်ကလည်းသမားတွေလည်းအများအပြားအရှုံးပေါ်နေကြပါတယ်ခင်ဗျာ